အစ္စရေးနဲ့ဟာမတ်ကြားအကြမ်းဖက်ပြည်ပခါရီရက်တန်ရေးအဖြစ်ရှာဖို့အတွက်အီဂျစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ကိုင်ရိုမြို့တော်ထိပ်သီးဆွေးနွေးပွဲကတော့စနေနေ့လုံးကသဘောတူညီချက်တစ်စုံတရာမရရှိပဲဆုံးသက်သွားခဲ့ပါတယ်။ဂါဇာမှာအစ္စရေးရဲ့ဘုံကျဲကတ်ချက်မှုကိုအာရဗ်နိုင်ငံခေါင်းဆောင်တွေကရှုံချကြပြီးအနောက်နိုင်ငံအများစုကတော့ရက်သားတွေကိုကောက်ွယ်ပေးဖို့အထူးကပြောဆိုဆွေးနွေးခဲ့ကြပါတယ်။အီတလီ၊စပိန်၊ကနေဒါနိုင်ငံတွေကဝန်ကြီးချုပ်တွေ၊အေးအူရောပသမဂ္ဂအကြီးအကဲနဲ့ဂျာမနီ၊ပြင်သစ်၊ UK နဲ့ဂျာမနီနိုင်ငံတွေကဂျပန်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနောက်အရှေ့လေပိုင်းဒေသကခေါင်းဆောင်တွေတက်ရောက်ခဲ့ကြတဲ့ဒီဆွေးနွေးပွဲမှာလက်ရှိအကြမ်းဖက်ပြပခါတွေကိုပုံမမချေပြတ်လာအောင်ဘယ်လိုဝိုင်းဝန်းအဆုံးသတ်မလဲဆိုတဲ့အဖြေညှိနှိုင်းချမှတ်နိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီဆွေးနွေးပွဲကိုအစ္စရေးနဲ့အမေရိကန်အကြီးအကဲအရာရှိတွေလည်းတက်ရောက်တာမရှိပါဘူး။စစ်ပွဲအချိန်ပိုးပြီးတော့ကျက်ပြက်လာမှာကိုနိုင်ငံတကာကစိုးရိမ်နေချိန်မှာဒေသရင်းလက်နက်နိုင်ငံအနေနဲ့ဒီစစ်ပွဲတွေပါဝင်မလာမိအောင်သတိထားဖို့အဲ့ဒါလို့ပါဝင်လာမယ်ဆိုရင်လက်နက်ပြည်သူတွေပဲထိခိုက်နေတာရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလက်နက်ဝန်ကြီးချုပ်နာချစ်မီခာတီကိုစနေနေ့ကသတိပေးပြောဆိုပါတယ်။ဒီပြည်နယ်ရဲ့ချောထောင်နောက်ခံပေးထားတဲ့လက်နက်လက်နက်ကိုင်အဖွဲ့ Hezbollah နဲ့အစ္စရေးစစ်တပ်အကြားဒီအစ္စရေးနဲ့လက်နက်နယ်စပ်မှာအပြန်အလှန်တိုက်ခိုက်မှုတွေကနေ့စဉ်ဆိုသလိုဖြစ်နေတာပါ။နှစ်ဖက်သိဆုံးမှုတွေရှိနေချိန်မှာအခုလိုသတိပေးပြောဆိုရလဲဖြစ်ပါတယ်။ဂါဇာမှာအကြမ်းဖက်ပြည်ပခါတွေပြန်လည်ပြင်းထန်လာတဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကစလို့သိဆုံးသူကတော့9000ကျော်သွားပါပြီ။ဂါဇာကိုမြေပြင်ကနေဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်ဖို့အစ္စရေးဘက်ကပြင်ဆင်နေသလိုလေကြောင်းတိုက်ခိုက်မှုတွေနဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကနေ့စဉ်ဖြစ်နေတာပါရှင်။